မစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့ပြည်သက်အစီရင်ခံစာတင်သွင်းတဲ့ဩဂုတ်လ25ရက်နေ့မှာရခိုင်ပြည်နယ်ပူတီတောင်မောင်တော်ဒေသကလုံခြုံရေးရဲကင်းစခန်း30နဲ့တပ်မတော်တပ်ရင်းတစ်ခုကိုအာစာအကြံဖက်သမားတွေကဝင်ရောက်အကြံဖက်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုတွေကြောင့်လုံခြုံရေးရဲတပ်ဖွဲ့ဝင်တွေဒေသခံတိုင်းရင်းသားတွေတပ်ဖြတ်ခံရမှုတွေရှိခဲ့ပြီးတော့ပူတီတောင်မောင်တော်ဒေသမှာနေထိုင်ကြတဲ့တိုင်းရင်းသားလူမျိုးစုတွေဟာနေရက်ဒေသကိုစွန့်ခွာပြီးထွက်ပြေးနေကြရပါတယ်။အာစာအကြံဖက်သမားတွေရဲ့အကြံဖက်လုပ်ရက်တွေကိုဘာသာရေးအသွင်ပြောင်းပြီးလူမျိုးရေးဘာသာရေးပြိပခတွေဖြစ်ပေါ်လာစေဖို့ရည်ရွယ်ချက်ရှိရှိလှုပ်ဆောင်မှုတွေဟာလူမှုကွန်ရက် Facebook စာမျက်နှာတွေမှာထွက်ပေါ်လာခဲ့ပါတယ်။မင်းညာကတောင်နှင်းကြီးမြို့မှာလူအုပ်စုတစုကနိုင်ငံတော်သချင်းကိုအော်ဟစ်ဆိုပြီးအစ္စလမ်ဘာသာဝင်တွေရဲ့ဆိုင်ငန်းတွေနဲ့နေတဲ့ချို့ကိုဂဲနဲ့ပစ်ပေါက်ဖျက်ဆီးတာတွေလှုပ်ဆောင်ခဲ့ကြပါတယ်။ဒီလိုမျိုးလုပ်ရက်တွေဟာအရင်နှစ်ပေါင်းများစွာတည်းကရှိခဲ့တဲ့ပုံစံမျိုးဖြစ်ပြီးတော့လက်ရှိအစိုးရကိုကြက်တဲဖြစ်အောင်လို့ရွယ်ချက်ရှိရှိလှုပ်ဆောင်နေတယ်လို့ယူဆကြောင်းရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးနေဖုံးလက်ကပြောပါတယ်
။အခုဒီဖြစ်စဉ်တွေပေါ်မှာနေရတောင်တွင်းကြီးမှာဖြစ်တဲ့ကိစ္စကိုလည်းလေ့လာကြည့်ရော်လေ။ဒီကနေ့ကျတော့ဒီရခိုင်မှာဖြစ်တာကတမ်းပတ်တိုက်ခိုက်မှုပဲ။အဲ့ဒါကိုကျွန်တော်တို့ကဘာသာရေးနဲ့နှွယ်ပြီးတော့ကျွန်တော်စဉ်းစားလို့မရဘူး။အခုဆိုရင် Facebook တော့မကတော့ SMS တွေပါသုံးလာကြတယ်လေ။သုံးလာပြီးတော့ဒီဘာသာရေးပြိပခအသွင်ပြောင်းမှုဒါအကျိုးအကျိုးစားကြတာပေါ့နော်။အကျိုးသားပြီးတော့မနေ့ကဆိုရင်ဒါ online ပေါ်မှာနေမကတော့ပဲအပြင်မှာပါဒါကျွန်တော်တို့အရင်တော့ပုံစံအတိုင်းပဲဒီတော်တော်ထွက်နေတဲ့လူအုပ်ကြီးဆိုတာမျိုးပြန်ဖန်ပြီးလာတာပေါ့နော်ကျွန်တော်တို့ကတော့ရည်ရွယ်ချက်ရှိနေတာဒီရခိုင်ကိစ္စကိုခွင့်ကောင်းယူပြီးတော့ဒီဘက်အခြားဒီနယ်နဲ့တိုင်းနေမှာပါဒါပြိပခအသင်တွေဖြစ်လာပြီးအစိုးရကိုကြက်တဲပြအောင်ရည်ရွယ်ချက်ရှိနေလုပ်တယ်လို့ပဲကျွန်တော်တို့သုံးသပ်ပါ
2012ခုနှစ်ဇွန်လကရခိုင်ပြည်နယ်စစ်တွေမြို့မှာတစ်ကြိမ်2013ခုနှစ်မတ်လကမန္တလေးတိုင်းဒေသကြီးမိထီလာမြို့နယ်မှာတစ်ကြိမ်ဘာသာရေးပြိပခတွေဖြစ်ပွားခဲ့ပြီးအိုးအိမ်တွေမီးရှို့ခံရကလူတွေတေကျေပျက်စီးမှုတွေဖြစ်ပေါ်ခဲ့ပါတယ်။အစ္စလမ်ဘာသာကိုခုရောင်းလုပ်ပြီးတော့နိုင်ငံရေးအကျိုးအမြတ်အတွက်ဆောင်ရွက်နေတာတွေဟာအရင်ဆိုးကလက်ထက်ကလေးကဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးတွဲဖက်အတွင်းမှုဦးဝနာရွှေကပြောပါတယ်
။အစ္စလမ်ဘာသာကိုပြစ်မှတ်ထားပြီးတော့ကောင်းရနေတဲ့နိုင်ငံရေးမှာကုလုံးလုပ်နေတာတော့အရင်အစိုးရတွေတက်ထက်တည်းကပါဖြစ်ပါတယ်။ဒါပေမဲ့အခုဒီဘက်အစိုးရခင်မှလည်းဒီပုံစံမျိုးပဲဆက်လက်ဆောင်ရွက်နေတာတွေ့ရပါတယ်။ကျွန်တော်တို့အမြင်ကတော့နိုင်ငံရေးအကျိုးအမြတ်အတွက်ဆောင်ရွက်နေတဲ့ဆိုတဲ့ပုံစံမျိုးတော့သုံးသပ်မိပါတယ်။
အခုဖြစ်ပေါ်နေတဲ့ပြဿနာတွေဟာနေဆက်ခြံစည်းရိုးတွေမလုံခြုံမှုကြောင့်ဖြစ်ပြီးတော့တရားမဝင်ဝင်ရောက်လာသူတွေကိုမဖြေရှင်းနိုင်သမျှပြဿနာတွေဆက်ရှိနေုံပဲလို့တိရကူကပဗုဒ္ဓတက္ကသိုလ်ကဆရာတော်တစ်ပါးဖြစ်တဲ့အရှင်ကောဝိဒ္ဓတိရီကမိန့်ပါတယ်
။ဒါရီကဘာရီကပြဿနာဆက်လာလဲဆိုတော့ဦးဇင်းတို့ကကိုယ်နိုင်ငံရဲ့စီယိုးတွေကိုလုံခြုံအောင်မထိန်းနိုင်တဲ့အတွက်ကအားနည်းချက်တစ်ခုပါ။ဒါကဦးဇင်းရဲ့အမြင်ပေါ့။ဒါကြောင့်မို့စီယိုးတွေကိုမလုံခြုံတဲ့အတွက်စီယိုးတွေကလည်းပေါက်ဝင်စိတ်ဝင်လာတာတွေကအများစွာရောက်နေပါတယ်။အဲဒီပြည်မွေအီလီဂယ်အင်မီဂရန့်တွေပြဿနာတွေဟာမထိန်းနိုင်သေးရတော့ဥရောပနိုင်ငံကဒီလိုပဲရှိနေအောင်ပဲလို့ထင်ပါတယ်
။လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်လုပ်ရက်တွေကောလာဟာလထုတ်လွှင့်နေရတွေကိုအစိုးရအနေနဲ့ကင်တွဲဖြေရှင်းဖို့ဆောင်ရွက်ရမှာကြက်ကြက်တဲတဲလှုပ်ဆောင်နေရတယ်လို့ Generation Wave အဖွဲ့ကကိုမိုးသွေးကပြောပါတယ်
။ဒါနဲ့ပြဿနာကဘာလဲဆိုတော့အဲဒီလုံခြုံရေးကိစ္စတွေကိုကင်တွဲညွှန်ကြားဖို့ကအစိုးရမှာကအာနာအပြေဝါရှိမနေဘူးမရှိနေဘူးဆိုတော့ကျွန်တော်တို့အခြေခံဥပဒေအရကိုပဲလေဒီရဲတပ်ဖွဲ့တို့ဘာလို့ဆိုလို့ရှိရင်ပြည်ထရေးလို့ဆိုတော့တမတော်ကနေပဲထိ ंछ ုတ်ကြတာပဲဖြစ်နေတယ်ဆိုတော့သူရအနေနဲ့တကယ်ကိုထိထိရောက်ဖြစ်ရှင်းနိုင်ဖို့အတွက်ခွင့်ရီခွင့်လန်းမတဘူးလို့ကျွန်တော်တို့ဟိုမြင်ရတယ်ဆိုတော့အစိုးရကိုနိုင်ကဟိုလွန်ကျွန်ဖြစ်သွားမှလည်းကြောက်တယ်မထိနိုင်မသိနိုင်လို့ဟိုပောက်ကွဲသွားမှလည်းကြောက်တယ်အဲ့လိုတော်တော်လေးကိုကြက်ကြက်တဲတိုင်းတွင်နေရတယ်လို့ကျွန်တော်တို့ယူဆတယ
်ဒီပြဿနာတွေကိုအစိုးရကဖြေရှင်းရမှာလူမျိုးနဲ့ဘာသာကိုမရောထွေးသွားအောင်ကိုင်တွေဖြစ်ရှင်းနိုင်မှုအရေးကြီးတယ်လို့88မျိုးဆက်ငញ្ញိုင်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကဥက္ကူကိုကြီးကပြောပါတယ
်လူမျိုးနဲ့ဘာသာကိုရောထွေးပြီးတော့မကင်တွယ်မိဖို့အဲ့ဒါအရေးကြီးပါတယ်အဲ့တော့ကျွန်တော်တို့ကလူမျိုးစုကိစ္စလူဝင်မှုကြီးတဲ့ရေးနိုင်ငံသားချင်းမှုကိစ္စတွေကိုကင်တွယ်တဲ့အခါမှာဘာသာရေးပုံစံပြောင်းသွားရင်အဲ့ဒါအန္တရာယ်သိကြီးပါတယ်ဒါကြောင့်မလို့ဘာသာရေးဆိုတာကနိုင်ငံသားလူမျိုးမျိုးဘာသာမျိုးတန်းတူအခွင့်အရေးရဖို့ဆိုတဲ့ကိစ္စဒါကျွန်တော်တို့ဒါနိုင်ငံသားအခွင့်အရေးနဲ့တိုင်ပါတယ်အဲ့လိုမဟုတ်ဘဲနဲ့ဒါဘာသာရေးကောင်းစဉ်နဲ့ဘာသာရေးအစုအဖွဲ့ကိုဒါကိုလူမျိုးပုံစံမျိုးပေါ်လာပြီဆိုရင်တော့ဒီဟာကဂိုင်တွဲရပို့ပြီးခက်သွားတယ်ဒါကြောင့်မလို့လူမျိုးနဲ့ဘာသာဒီ race နဲ့ religion ကိုဒီအားနှလုံးကိုမရောထွေးမိဖို့ဆိုတာကိုကျွန်တော်ဒါထက်ကတလဲလဲကျွန်တော်တို့ဟိုတုန်းကတည်းကကျွန်တော်တစ်ချက်လုံးပြောလာခဲ့တဲ့ကိစ္စပါ
လက်ရှိမှာ Facebook စာမျက်နှာ Messenger Message တွေကနေတဆင့်စက်တင်ဘာလ17ရက်နေ့ဒီနေ့မှာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့စီစဉ်နေရဆိုတဲ့အသိပေးသွေးထိုးလှုံ့ဆော်မှုတွေဖြန့်ဝေနေတယ်လို့မတူညီတဲ့လူအဖွဲ့အစည်းနှစ်ခုကြားမှာသွေးထိုးလှုံ့ဆော်တဲ့သတင်းတွေဖြန့်ဝေခြင်းမပြုဖို့ဖြန့်ဝေပေးပို့လာတာတွေရှိရင်လည်းတာဝန်ရှိသူတွေထံဆက်သွယ်သတင်းပေးကြဖို့အစိုးရကတိုက်တွန်းထားပါတယ် အကျံဖတ်တက်ခိုက်မှုတွေပြုလုပ်မယ်ဆိုတဲ့သတင်းတွေကြားသိချိန်ကစတင်ပြီးအစိုးရကအများပြည်သူကိုသတိပေးထုတ်ပြန်ချက်တွေထုတ်ပြန်ပြီးတော့တစ်ဖက်ကလည်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအလေးထားဆောင်ရွက်နေတယ်လို့လည်းအသိပေးကြေညာထားပါတယ်။ဒါကြောင့်တွေ့ထုတ်လုံဆောင်မှုတွေကောလာဟလာတွေသတင်းမှားတွေကိုဖြန့်ဝေတာမျိုးလုပ်ဆောင်မယ်ဆိုရင်ဥပဒေနဲ့အညီထိတိယောက်ရောက်ရေးယူသွားမှာဖြစ်တ